ဥရောပသမဂ္ဂ EU အဖွဲ့ဝင်26နိုင်ငံတို့ကဂါဇာဒေသကစစ်ပွဲကိုလူသားချင်းစာနာမှုအရချက်ချင်းရပ်တန့်မှုရော်ဖာမြို့ကိုတိုက်ခိုက်နေရတွေချက်ချင်းရပ်ဖို့ဖေဖော်ဝါရီလ19ရက်တနင်္လာနေ့မှာတောင်းဆိုလိုက်ကြတာကြောင့် EU နိုင်ငံခြားရေးမှူးဝါဒအကြီးအကဲဂျိုးဆက်ဘော်ရဲကပြောပါတယ်ကာဇာဒေသစစ်ပွဲတွေရေရှည်ရပ်တန့်သွားစေမယ့်အဖြစ်ခံရဆဲမှုချက်ချင်းစတင်မှုဖန်ဆီးထားတဲ့တစ္ဆေခံတွေကိုချွင်းချက်မရှိပြန်လုပ်ဖို့လူသားချင်းစာနာမှုအကူအညီတွေထပ်မံပေးပို့ခွင့်ပြုဖို့လည်း EU နိုင်ငံခြားရေးဝန်ကြီးတွေရဲ့ထုတ်ပြန်ချက်မှာတောင်းဆိုထားပါတယ်။ဒီတောင်းဆိုချက်ကိုလက်မှတ်မထိုးတဲ့တခုတည်းတော့အဖွဲ့ဝင်နိုင်ငံနာမည်ကတော့ Mr. Borrell ကပြောမသွားပေမဲ့လည်းပြီးခဲ့တဲ့ရက်ပိုင်းကအလားတူထုတ်ပြန်ချက်ကို Hungary နိုင်ငံကတဘောမတူပယ်ချခဲ့ဖို့တယ်လို့သံတမန်အတိုင်းအဝိုင်းကပြောပါတယ်။ကာဇာဒေသတောင်ဘက်ဆွန်းကမြို့ကိုအစ္စရေးတပ်တွေမြေပြင်ထိုးစစ်ဆင်မှုတွေအရှိန်မြှုပ်မှုပြင်ဆင်နေတာပါ။အဲ့ဒီမြို့ဟာ9လနေပါရှိလာပြီးဖြစ်တဲ့စစ်ပွဲမှာ Hamas တို့ထိန်းချုပ်ထားတဲ့နောက်ဆုံးလက်ကျန်နေရာတစ်ခုလည်းဖြစ်ပါတယ်။